အာရဖီကိုနာတော်တာဆင်းနေတဲ့တော်တာရှင်များမင်္ဂလာပါရှင်ကျမတို့မြမအမျိုးသမီးတွေကိုငယ်စဉ်မှတည်းကတွင်တင်ဆုံးမတဲ့ပုံစံတွေကပုံသင်နည်းတွေကိုပဲလက်ဆင့်ကံခဲ့ကြတာပါမိန်းကလေးဆိုတာသေစာရှင်စာတတ်တော်ပြီးအချိန်တန်အိမ်အောင်ကြယောက်ျားကလှုပ်ကြွေးလိမ့်မယ်ပညာတတ်ဖို့တဲ့ယောက်ျားကောင်းကောင်းရဖို့ကအဓိကရုပ်ချောဖို့ဝတ်နိုင်စားနိုင်လှနိုင်ဖို့အိမ်အောင်မှုမိဖို့ကြောင့်ကိစ္စနိုင်နေရင်ရပြီဆိုတဲ့ဩဝါဒမျိုးကိုပဲအများစုကအဓိကထားပြောဆိုသင်ကြားပေးကြတာပါအမျိုးသမီးတစ်ယောက်ကိုငယ်စဉ်တည်းကပညာတတ်ဖြစ်အောင်လို့ကိုယ့်ခြေတော့ပေါ်ကိုရက်နိုင်အောင်ကိုယ့်အစွမ်းအစနဲ့လောကကိုဖြတ်တန်းနိုင်ရမယ်ဆိုတဲ့ဆုံးမမှုမျိုးတဲ့မိကိုချင်းစိတ်ကိုပဲတွန်းအားပေးခဲ့ကြတာပါဒီနေ့အိမ်တွင်အကြမ်းဖက်မှုခံရတာတွေလိန်လုပ်ငန်းနဲ့အသက်မွေးရတာတွေအများစုကိုရင်ဆိုင်နေရတဲ့အမျိုးသမီးတွေများနေရပါတယ်အမျိုးသမီးတွေအသက်ရှင်နေထိုင်ရတဲ့ခစ်စနစ်ကြီးပြင်းရတဲ့မိသားစုဝင်းကျင်ကြောင့်လဲအခုလိုဖြစ်ရတာပါအတိတရားဘယ်ကလာလဲပတ်ဝန်းကျင်ကလာတယ်ဆိုတဲ့အတိုင်းဒီကနေ့ကျမတို့ပတ်ဝန်းကျင်မှာကို့အလိုဆန္ဒမပါဘဲထုံနှန်းစင်လာနဲ့ပတ်ဝန်းကျင်ကြောင့်စည်သေးခံခဲ့ရတဲ့အမျိုးသမီးတွေဘဝကိုပြန်လဲကူစားမြင့်တင်ပေးနေတဲ့အရက်ဖက်လူအဖွဲ့အစည်းတွေအမျိုးသမီးအဖွဲ့အစည်းတွေကအတတ်နိုင်ဆုံးကြိုးစားလှုပ်ဆောင်နေကြခြင်းလည်းဖြစ်ပါတယ်လူအခွင့်ရေးအမျိုးသမီးဘဝအခွင့်ရေးဆုံးရှုံးရတဲ့စိတ်ဒဏ်ရာကိုကူစားပေးနေတဲ့နှစ်သိမ့်ဆွေးနွေးနေတဲ့ဆလဝါအဖွဲ့ကဥဆောင်ဆွေးနွေးသူမတ်တီရီနေဝင်းစံနဲ့ကျမတွေ့ဆုံဆွေးနွေးထားတာတွေကိုဒီတစ်ပတ်တင်ပြပါရစီရှင်မတ်တီရီနေဝင်းစံကသူကိုယ်တိုင်နိုင်ငံရေးအချင်းကြမိသားစုဝင်ဖြစ်ခဲ့တာမို့ခစ်စနစ်ကပေးလိုက်တဲ့စိတ်ဒဏ်ရာကိုကိုယ်တိုင်ခံစားသိမြင်ခဲ့သူတဦးဖြစ်ပါတယ်လွတ်မြောက်တဲ့အမိကိုကင်းတဲ့စိတ်ခံစားမှုနဲ့ရှေ့ခရီးကိုရှောက်လှမ်းနိုင်အောင်ဖခင်ရဲ့နေရာပေးတိုင်ပင်ဆွေးနွေးမှုနဲ့ကြီးပြင်းခဲ့ရတဲ့အမျိုးသမီးမှုဥဆောင်နိုင်မှုစွမ်းရည်အပြည့်ရှိတဲ့အမျိုးသမီးဖြစ်ပါတယ်စာနာနားလည်မှုနှလုံးသားအပြည့်နဲ့နှစ်သိမ့်ဆွေးနွေးတဲ့အလုပ်ကိုအောင်မြင်စွာလုပ်နိုင်တဲ့မတ်တီရီနေဝင်းစံကဆလမွားရဲ့ကောင်းစလင်းရည်ရွယ်ချက်ကိုရှင်းပြပြောဆိုသွားခဲ့ပါတယ
်။နိုင်ငံရေးကျင်းသားဆိုလို့ရှိရင်ပေါ့သူတို့ယုံကြည်မှုကြောင့်အချင်းချခံရတယ်။အဲ့ဒီအချိန်မှာစစ်ကြောရေးမှလည်းစိတ်တရားရှိခဲ့မယ်။အထက်မှနေရတဲ့ကာလမှလည်းတိုက်ပိတ်ခံထားရတဲ့ကာလတွေရှိမယ်။ပြီးတံပေါ်ထားတဲ့အခါတွေမှလည်းသူတို့ရဲ့စကားပြောခွင့်ပေါ့မရခဲ့တဲ့ဟာတွေရှိတယ်ပေါ့။ပြန်ထွက်လာတဲ့အခါမှလည်းမိသားစုနဲ့ဝေးကွာသွားတယ်လူရဲ့သဘောတဘာဝကတယောက်တည်းမှဒုက္ခဖြစ်နေဆိုပို့ပြီးတော့စိတ်ခံစားချက်ကပုံမြင့်တယ်လေကျမတို့ကနိုင်ငံရေးအကျဉ်းသမားဟောင်းနေလိန်လုံငန်းနဲ့အတမိုးဝန်းကြောင်လုပ်တဲ့အမတွေနဲ့ပြီးတော့အချိန်ကြီးဖြစ်နေတဲ့သူတွေမတန်ဆွမ်းနေနောက်ပြီးတော့အရင်တော့မူရစီဝါကြော်တဲ့ထိုးသိမ်းမှုတွေနဲ့လည်းချင်းချင်းမှာကြောက်နေတယောက်နဲ့ဝေးများခြင်းအပြင်သူများရဲ့အစီအကခက်ခဲကြီးကြော်ဖြတ်လာတဲ့အခါမှာဘလို့နည်းနဲ့ကြော်ဖြတ်လာခဲ့တယ်အဖြစ်ပြက်ဆိုးရရှိခဲ့မယ်ဆိုလို့ရှိရင်လည်းအခုလက်ရှိအချိန်မှာပေါ့နော်ဒါကိုလက်ခံနိုင်ပြီးတော့ရှိစေရမယ်ဘဝခကြီးလမ်းအတွက်ကိုစိတ်ဓာတ်ကိုကြန့်ခိုင်ပြီးတော့အကောင်းမြင်မဲ့စိတ်နဲ့ရှေ့ဆက်ပြီးတွားနိုင်မှုအတွက်အုပ်စုလိုက်ဖွဲ့ပြီးတော့စကားပြောတဲ့ကဝိုင်းပုံစံမျိုးလုပ်တာပေါ့
လိန်လုံငန်းနဲ့အသက်မွေးရတဲ့အမျိုးသမီးတွေကိုပတ်ဝန်းကျင်ကစာနာမှုပေးနိုင်တဲ့အခွင့်အလမ်းနည်းပါပါတယ်ကံတရားကိုပဲအပြစ်တင်လို့မရဘဲသူတို့ကြီးပြင်းရတဲ့ခက်စနစ်နဲ့အလုတ်အကိုင်းအခွင့်အလမ်းရှားပါးမှုပြဿနာကိုလေကျမတို့အဓိကထည့်သွင်းစဉ်းစားပြီးစာနာနားလည်မှုပေးတဲ့ဆိုတဲ့မတ်တီရီနေဝင်းစံကလိန်လုံငန်းနဲ့အသက်မွေးရတဲ့အမျိုးသမီးတွေရဲ့ရင်ဆိုင်နေရတဲ့အခက်အခဲပြဿနာကိုလည်းထပ်မံပြောဆိုဆွေးနွေးသွားခဲ့ပါတယ
်။လိန်လုံငန်းနဲ့အသက်မွေးကြောင်လုပ်တဲ့တွေလည်းရှိရယ်လက်ရှိလုပ်ငန်းမလုပ်တော့ဘဲနဲ့လူမှုခြေကျူအဖွဲ့အစည်းတွေကအသက်မွေးကြောင်ပညာလေးတွေတော့ဝင်ငွေအတွက်ထောက်ကူပြုအောင်တော့အိတ်ချုပ်တဲ့လုပ်ငန်းလိုမျိုးတို့ဆက်ပြချက်တဲ့လုပ်ငန်းလိုမျိုးတို့ဆက်ချုပ်တဲ့ဟာတို့ပေါ့နော်။အဲ့လိုမျိုးကသူတို့အတွက်ပုံမှန်ဝင်ငွေမရှိတဲ့အတွက်သူတို့ကနောက်ပိုင်းမှာသူတို့စာဝတ်နေရေးအတွက်ကြောင့်ဖြစ်ဖြစ်သူတို့သားသမီးတွေပညာရေးကြောင့်ဖြစ်ဖြစ်သူတို့ပုံတိုင်းရဲ့ကျန်းမာရေးကြောင့်ဖြစ်ဖြစ်တခုခုတော့အကြောင်းကြောင့်လုပ်ငန်းဒီဥစ္စာကပတ်စံရလွယ်တယ်အတွက်ကြောင့်သူတို့အဲ့လုပ်ငန်းကိုပြန်လုပ်ရတဲ့အခါကြီးရှိတယ်ဒီလုပ်ငန်းနဲ့အတမဝန်ကြောင့်လုပ်နေတယ်13-14မိနစ်သမီးတွေကိုတွေ့ပြီးရညီမလေးတွေတွေ့ပြီးရပေါ့နော်သူတို့ကစံမာနဲ့တွေ့ရဆိုလို့ရှိရင်လေသူတို့ပတ်စံကသူတို့အကြည့်ဝရတာမဟုတ်ဘူးခေါင်းလို့ပြောရမှာပေါ့နော်အကုန်ပြန်အံ့ရတာပေါ့တခါလေကြာသူတို့ပြောကြတာအရာဆိုလို့ရှိရင်ရဲကဒီနေ့ပေါ့ဈေးပေါက်ပြီလားအကဲဈေးမပေါက်သေးရင်ငါကနေပေါ့နော်ဒီနေ့အတွက်ဈေးပေါက်ပြီမယ်ဆိုတော့တဲခုကန်လိုနေရာမှာခေါ်သွားတယ်ပေါ့ပြီးလို့ရှိရင်ရဲကအဲ့မှာသူတို့အတုံးပြတဲ့ မွေရအစားပေါ့နော်ကောင်းတော်မအစားအကုန်လုံးကိုဟိုတက်တည်ဖြစ်နေတင်လိုက်တာမျိုးရှိတယ်ပေါ့သူတို့မှာအဲ့ကြကနာခဏခဏကြုံရတယ်ပေါ့နော
်လက်တွေ့ဘဝနဲ့ကိစ္စရက်တွေကိုကင်းကွာပြီးစဉ်းစားလို့မရပါဘူးအမျိုးသမီးအခွင့်အရေးကိုစောင့်ရွက်ကြတာလူအဖွဲ့အစည်းကိုအပြုသဘောဆောင်ဖို့ပုံမုံကောင်းမွန်စေဖို့ဆောင်ရွက်ကြတာဖြစ်ပါတယ်။ဒါကြောင့်အမျိုးသားတွေရဲ့ရှုထောင့်အမြင်ပါဝင်ပူးပေါင်းမှုတွေကလည်းအရေးကြီးတယ်ဆိုတဲ့မတ္တိရီနေဝင်းဆန်ရဲ့လှုပ်အားများကိုဂုံပြုလိုက်ရပါတယ်ရှင်။သောတာရှင်များမျှဝေခံစားနိုင်ကြပါစီ။ကျေးဇူးတင်ပါတယ်။ကျမနှင်းပန်းအိမ်ပါ။